မန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်လိုက်ပါလာတဲ့ရင်တန်းမိုင်းခွဲတိုက်ခိုက်ခံရမှုကိုဘယ်အဖွဲ့အစည်းကနေဘလို့ရည်ရွယ်ချက်မျိုးနဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးကပြောဆိုလိုက်ပါတယ်။အရင်ကတည်းကတိုင်းဒေသကြီးဝန်ကြီးချုပ်တွေအတွက်လုံခြုံရေးအစီအမံတွေရှိထားပြီးဖြစ်ပေမဲ့အခုလိုမျိုးဝန်ကြီးချုပ်ကိုဦးတည်ချက်ထားတိုက်ခိုက်ခံရတာဟာပထမဆုံးဖြစ်တယ်လို့ဆိုပါတယ်။ဖြစ်ရတဲ့အကြောင်းရင်းကိုသိရှိနိုင်ဖို့စုံစမ်းနေပြီးဝန်ကြီးချုပ်တွေရဲ့လုံခြုံရေးပိုင်းကိုလည်းပို့ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်သွားဖို့ပြင်ဆင်နေတယ်လို့ဒုပြန်ကြားရေးဝန်ကြီးကပြောဆိုပါရတယ်။ဝန်ကြီးချုပ်ရဲ့ခီးစဉ်တွင်လိုက်ပါသတင်းယူခဲ့တဲ့သတင်းတော်နှစ်ဦးလည်းတန်းရအနေငယ်ရရှိခဲ့တာပါ။အသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးပြပြပေးပါရှင်
။ဟုတ်ကဲ့ပါ။ဇန်နဝါရီလ31ရက်နေ့ညနေပိုင်းကမန္တလေးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့အနီးမှာမိုးကုတ်မြို့ကနေပြန်လာတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်လိုက်ပါလာတဲ့ရင်နှန်းကိုချိန်ပြီးတော့ချိန်ကိုက်မိုင်းပုံဖောက်ခွဲခဲ့တာဖြစ်ပါတယ်။အခုလိုမျိုးမန္တလေးတိုင်းဝန်ကြီးချုပ်ရဲ့ရင်နှန်းကိုဦးတည်ချက်ထားပြီးတိုက်ခိုက်ခဲ့တဲ့အပေါ်ဘဲအဖွဲ့အစည်းရဲ့လက်ချက်ဖြစ်တဲ့ဆိုတာအသေးစိတ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့တမရပြောခွင့်ရလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးချုပ်လည်းဖြစ်တဲ့ဦးရဲထွတ်က VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့အဲ့ဒီမှာတိုက်ခိုက်မှုဖြစ်တယ်ဆိုတော့မှန်ပါတယ်။အဲ့မှာပေါက်ကွဲမှုတစ်ခုဖြစ်တယ်။ဒါပေမဲ့အဲ့ဒါကိုလုံးတဲ့အဖွဲ့စည်းရဲ့နောက်ဒီဖြစ်တဲ့အကြောင်းရင်းတွေကိုကျွန်တော်တို့ဖော်ထုတ်ဆဲဖြစ်ပါသေးတယ်။အဲ့ဒါကြောင့်ဟိုအသေးစိတ်သတင်းချက်တော့မရသေးပါဘူး။ဒါပေမဲ့အဲ့ဒီနေရာကဟိုရှမ်းပြည်မြောက်ပိုင်းနဲ့ဆက်နေတဲ့နေရာဖြစ်နေတယ်လေ။ဒါဖော်ထုတ်နေတယ်ဆိုတော့ကျွန်တော်ဖော်ထုတ်ဆဲပါမယ်။
တိုင်းဒေသကြီးဝန်ကြီးချုပ်တွေအတွက်လုံခြုံရေးအစီအစဉ်ဆောင်ရွက်ပေးထားမှုနဲ့အဲ့ဒီလိုမန္တလေးတိုင်းဝန်ကြီးချုပ်ကိုတိုက်ခိုက်မှုဖြစ်ခဲ့တဲ့အချိန်လုံခြုံရေးယူထားပေးတဲ့အနေအထားနောက်လုံခြုံရေးပိုင်းကိုစိတ်ချရအောင်စီမံဆောင်ရွက်နိုင်မှုဘာကြောင့်တိုက်ခိုက်ခဲ့ရတယ်ဆိုတဲ့အကြောင်းရင်းကိုသိရှိနိုင်အောင်အရေးတကြီးစုံစမ်းဖော်ထုတ်နေတယ်လို့ဦးရထွက်ကရှင်းပြပါဗ
ျ။တကူကမူလနဲ့လည်းကျွန်တော်တို့ဟိုတိုင်းပြည်ဆိုင်ဝင်ကြုပ်တွေလုံခြုံရေးစီမံနေရရှိပြီးသားပါ။သူနဲ့ပေါ်တဲ့ရင်နှန်းပေါ်မှာပါတဲ့ဟိုမြန်မာနိုင်ငံရတတ်ဖို့လို့ဟာမျိုးပါပါတယ်။ကျွန်တော်ဒီခြေလောမူတည်ပြမှာကျွန်တော်တို့ဒါတော့အခုကျွန်တော်ဖော်ထုတ်စားရတာလေသူပဲ။ဒီလိုချက်ကပါလေအဲ့ဖွဲ့စည်းလေဒါတွေကိုကျွန်တော်တို့ဖော်ထုတ်ပြီးတော့မှအဲ့ဒီပုံမှာမူတည်ပြီးတော့မှလိုအပ်သလိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမိုင်းခွဲတိုက်ခိုက်ခဲ့မှုကြောင့်မန္တလေးတိုင်းဝန်ကြီးချုပ်ခီးစဉ်ရင်နှန်းနဲ့အတူလိုက်ပါလာတဲ့လူ၃ဦးထိခိုက်ဒဏ်ရာရခဲ့ပြီးတဦးကအခုချိန်ထိမန္တလေးအထွေထွေရောဂါကုဆေးရုံကြီးမှာကုသမှုခံနေရပြီးတော့ကျန်တဦးကတော့ဒဏ်ရာမပြင်းထန်တဲ့အတွက်ဆေးရုံကနေဆင်းသွားပြီလို့မန္တလေးအထွေထွေရောဂါကုဆေးရုံပြင်ပလူနာကုဌာနတာဝန်ကြားတဦးကလည်း VOA မြန်မာပိုင်းရဲ့ဆက်သွယ်မေးမြန်းချိန်မှာပြောပြခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာတော့မန္တလေးဝန်ကြီးချုပ်မှထိခိုက်ဒဏ်ရာရခဲ့တာတော့မရှိခဲ့ပါဘူး။ဒါပေမဲ့မန္တလေးဝန်ကြီးချုပ်ရဲ့ရင်နှန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်တဲ့သတင်းအသေးစိတ်ကိုစုံစမ်းနေဆဲဖြစ်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးသတင်းအချက်အလက်အပြည့်အစုံကိုအစိုးရအဖွဲ့အစည်းနဲ့မကြာခင်သတင်းထုတ်ပြန်ပေးသွားမှာဖြစ်တယ်လို့လည်းသူပြန်ကြားရေးဝန်ကြီးကပြောပါတယ်
။အဲ့မှာအဲ့လမ်းတော့ဟိုခုလည်းခီးတဲ့တင်ကားကြီးလည်းတွန်းနေကြတာလေ။အဲ့တော့ဟိုတိုင်းလေးဆိုအစိုးရရင်းဖို့လည်းပါတယ်။ဒါပေမဲ့ဒေသခံတွေတော့လည်းပါလို့ပြောတယ်ကျွန်တော်ကအဲ့ဒါကို confirm မလုပ်နိုင်ဘူး။ကျွန်တော်အတိအကျမသိရဘူးလေ။ဟိုနှစ်ယောက်ပါတယ်ဟိုထိရိုက်တန်ရဲ့အဲ့မှာဒရင်တော့တယောက်ပါတယ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်အတိအကျမသိတော့အဲ့ဒီနေရာမှာစစ်ဆေးဖို့တော့ရှိသလိုကျွန်တော်လည်းရောစဲစိုးလို့မရသေးပါဘူး။ရလို့ရှိရင်ကျွန်တော်အချက်နဲ့အပြည့်စုံထုတ်ပြန်ပေးပါမယ်။
မန္တလေးဝန်ကြီးချုပ်ခီးစဉ်အတွင်းလိုက်ပါသတင်းယူရင်းနဲ့ဒဏ်ရာရရှိသွားတဲ့သတင်းတောက်နှစ်ဦးကတော့မန္တလေးနေစဉ်သတင်းစာကသတင်းတောက်ဦးအောင်မင်းဦးခေါ်မန်းကိုကိုခေါ်ကိုမန်းကြီးဖြစ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရုံးကပြန်ကြားရေးသတင်းတောက်ဦးစင်မင်းထွန်းတို့ဖြစ်ပါတယ်။သူတို့နှစ်ဦးစလုံးအနှဲငယ်ဒဏ်ရာတွေရခဲ့ကြတယ်လို့မန္တလေးဒေသခံသတင်းတောက်တွေကလည်းပြောပါတယ်။မန္တလေးဝန်ကြီးချုပ်ရဲ့ရင်နှန်းတိုက်ခိုက်မှုမှာမန္တလေးသတင်းသမားတွေထိခိုက်ဒဏ်ရာရတာနဲ့ပတ်သက်ပြီးမန္တလေးမြို့ကဒေသခံသတင်းတောက်ကိုမင်းထန်ညင်ညံပြောပြတာကတော့
ကျွန်တော်ကလေမိုးကုတ်ကနေနောင်ချိုပေါ်လမ်းသိရှိရလေကျွန်တော်တို့အရင်တော့မိုးကုတ်မန်းသိကားလမ်းမဟုတ်သေးဘူးမြေပြုတ်ဘက်မှာဖောက်တဲ့မိုးကုတ်ကားလမ်းရှိရလေကားလမ်းသိကနေပြန်လာတော့ဗျာပြန်လာတော့ဒီနောင်ချိုကျွန်တော်တို့နောင်ချိုဘက်ကိုပြန်လာတော့အဲ့ဒီမိုးချိုပြည်ရွာနာမှာအဲ့ဒီကိစ္စတော့ဒီကဒီနောင်နှစ်ယောက်ကကော်မင်းဦးဆိုတာဘဲကြီးကော်မန်းကုတ်ကိုကော်ကော်မင်းဦးရန်ကုန်တိုင်းရန်ကုန်တိုင်းကဒါပေမဲ့သူကတကယ်တော့မန္တလေးနေစင်မှာလည်းပါတယ်အဲ့မန္တလေးနေစင်ဒရင်တော့ဒရင်စာရဲ့ဒရင်တော့ချုပ်တယ်ဖြစ်တယ်ကျင်းနေတော့တွားလို့ပါတယ်ဒီလက်တန်းလေးထိတယ်လို့ပြောပါတယ်အဲဒီကောင်းပါတယ်ချင်းနေကောင်းပါတယ်ချင်းနေကောင်းပါတယ
်အခုလိုမျိုးဒေသဆိုင်ရာတိုင်းဒေသကြီးဝန်ကြီးချုပ်တူအနေနဲ့တာဝန်နဲ့တွားလာနေစဉ်အတွင်းရင်းနှန်းကိုအချိန်ကိုက်ဘုံခွဲတိုက်ခိုက်ခဲ့တာဟာဒါပထမဦးဆုံးအကျင့်ဖြစ်ပြီးတော့အခုလိုတိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးလုံခြုံရေးတာဝန်ရှိသူတွေဘက်ကပောက်ကွဲမှုဖြစ်စဉ်ကိုအရေးတကြီးစုံစမ်းဖော်ထုတ်နေစေအခြေအနေမှာရှိပါတယ် တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့လမ်းခီမှာတော့ရင်းသွားလာတွေဟာပုံမှန်ပြန်ဖြစ်နေပါပြီလို့ဒုပြန်ကြားရေးဝန်ကြီးကဆိုပါတယ်ရှင်။